ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ကျမ်းမာရေးလေးကတဲ့အစည်းစံနာရှင်ပြေလိုက်လျှောက်တမဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မျော်လင့်ခြင်းအတန်တော်တာရှင်များကိုတာယာပျော်ရွှင်ွယ်ကောင်းနေနည်းရေးလေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်သုဒ္ဓရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာမိသားစုအချင်းချင်းနှိကမှုရှိခြင်းဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်လေးစားရတဲ့သုဒ္ဓရှင်များရှင်သာသမီဓမ္မမဟုတ်အိမ်နောင်ဖြစ်ရဲ့ကောင်းမွန်ထူးခြားချက်တစ်ခုကိုတွေ့ရှိရင်သူ့ရဲ့ထူးခြားတဲ့အရေးချင်းကိုတန်မိုးထားနှစ်တဲ့ကြောင်းပြောပြပေးရမှာဖြစ်ပါတယ်ဒီလိုကျေးဇူးတင်ချီးမွမ်းတာကမိမိကိုယ်ကိုတန်မိုးထားတာကိုမြင်တင်ပေးပါတယ်မိမိကိုယ်ကိုလည်းတန်မိုးရှိရလို့ခံစားစေပါတယ်ပေါင်တင်ဆက်ဆက်ရေးကိုလည်းပုံမကောင်းမလာစေပါတယ်ဒေါသကြမ်းတမ်းခက်ထန်တာကိုလည်းလျော့ပါစေပါတယ်ဒေါသပျောက်ကွယ်ရင်ကျန်းမာရေးတိုးတက်လာပါတယ်ကျန်းမာတဲ့ကြီးထွားမှုနဲ့ဝိညာဉ်ရေးအသစ်ပြုပြင်မှုကိုလည်းရရှိလာပါတယ်သုဒ္ဓရှင်အနေနဲ့မိသားစုဝင်တဦးစီမှာတန်မိုးရှိကြောင်းအတိအမှတ်ပြုရပါမယ်ဟန်ဆောင်မှုကင်းမဲ့ပြီးအိမ်နောင်ဘက်အပေါ်အံ့အားတင်စီတဲ့တန်မိုးထားစကားလေးတွေကိုပြောပြရပါမယ်ဒီခါစနီးဖြစ်သူကကျမဒီလောက်မတော်ပါဘူးခင်မွန်းတဲ့ဖြစ်သူရဲ့သူမအပေါ်တန်မိုးထားနှစ်သက်ကြောင်းပြောဆိုတဲ့စကားကိုကြားရတဲ့အခါစနီးဖြစ်သူအနေနဲ့အလွန်ပျော်ရွှင်မှာဖြစ်ပါတယ်သောတာရှင်များရှင်မိသားစုအတွက်ပါဝင်ကူညီလှုပ်ဆောင်ချက်ကိုတန်မိုးထားတာခံရတဲ့အတွက်ကြည်နူးကြပါれဇနီးဖြစ်သူအနေနဲ့ခင်မွန်းတဲ့ရဲ့တန်မိုးထားအတိအမှတ်ပြုခံရတဲ့အတွက်သူမရဲ့ထင်မြင်မှုတွေကလည်းမြင့်မားလာတယ်ဆိုပြီးတော့ခင်မွန်းတဲ့ကိုပြောပြပါれသောတာရှင်များရှင်ဒီလိုတူးနဲ့တူးအပေါ်ပြောဆိုမှုလေးတွေကမိသားစုဝင်တူးနဲ့တူးအပေါ်တန်မိုးထားခြင်းပဲဖြစ်ပါれတော်တာရှင်များရှင်မိသားစုဆက်ဆံရေးကတန်မိုးရှိတဲ့ယတနာတွေကိုပြူးယူနိုင်တဲ့မိုင်းတူးသမားကောင်းတစ်ယောက်ဖြစ်ဖို့လိုအပ်ပါတယ်ရှင်မိသားစုဝင်တွေရဲ့လှပတဲ့လှုပ်ဆောင်မှုထူးခြားကောင်းမွန်တဲ့အချက်တွေကိုရှာပြီးမိသားစုဝင်တူနဲ့တူအပေါ်ဝေငှသိစေပါမိမိကိုယ်တိုင်တန်မိုးထားကြောင်းပြောပြပေးရပါမယ်ဒီအခါသူတို့ရဲ့မေတ္တာခွက်ပလားကပြန်ကြလာပြီးမိသားစုဝင်တူစီအတွက်ပုံမကောင်းတဲ့အရာသားကိုခံစားကြရမှာဖြစ်ပါတယ်လေးစားရတဲ့သောတာရှင်များရှင်မိမိရဲ့အလုပ်သမားဒါမှမဟုတ်လုပ်ဖို့ဆောင်ဘက်တွေသူတို့ရဲ့လုပ်ဆောင်ချက်တွေကိုလည်းတန်ဖိုးထားကြောင်းချီးမွမ်းပြောဆိုပေးရမှာဖြစ်ပါတယ်ဒီလိုပြုလုပ်တာကကောင်းမွန်ဆုံးသောတန်ဖိုးထားမှုအဆင့်ကိုရောက်ရှိအောင်ကြိုးစားဖို့အားပေးရရောက်ပါတယ်သောတာရှင်များရှင်တူတယောက်အနေနဲ့တန်မိုးထားချီးမွမ်းပြောဆိုခံရရင်ပုံမကောင်းမှုတွေကအောင်စူးစမ်းလာမှာဖြစ်ပါတယ်။တူနဲ့တူအပေါ်တန်မိုးထားတတ်တာကအပေါင်းလက္ခဏာကိုပို့ဆောင်တဲ့တိုက်တွန်းနှိုးဆော်မှုတစ်ခုပဲဖြစ်ပါတယ်။သုဒ္ဓရှင်များရှင်ကျမတို့မိသားစုအချင်းချင်းတူနဲ့တူအပေါ်တန်မိုးထားတတ်ခြင်းမိမိရဲ့လုပ်ဖို့ဆောင်ဖက်မိမိရဲ့အိမ်နီးနာခြင်းတူတယောက်စီတိုင်းပေါ်မှာမေတ္တာတရားထားရှိခြင်းအပြင်ကျမပျော်ရွှင်တဲ့ဘဝကိုရရှိနိုင်ကြပါစေ။သောတာရှင်များအားလုံးကိုယ်ဤကျမ်းမာခြင်းစိတ်ချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ စုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချစ်တော်မိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ယနေ့မှလည်းပဲချစ်တဲ့မိတ်ဆွေတို့ကိုပေးသွားမယ့်သတင်းစကားကတော့ဖခင်သခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားမရှိသူတွေကိုအာရမလူဆိုပြီးတော့ခေါ်ဆိုထားပါတယ်။အာရမလူတွေဆိုတာဘယ်သူတွေလဲ။ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကိုကြောက်ရွံ့ရိုသေခြင်းမရှိတဲ့သူတွေကိုအာတမလူတွေလို့တမချန်းစာကလည်းပဲအတိလင်းဖော်ပြထားပါတယ်ဒါကြောင့်အာတမလူတွေလည်းပဲအသက်ရှည်ကြတာပဲဒါပေမဲ့ထာဝရအကျိုးကိုတော့ရမလားတမချန်းစာကဖြောင်းမတ်တော်သူတယောက်မှမရှိဘူးလို့လည်းပြောပြထားတယ်ရှင်ဘောလုကကျွန်တော်တို့ရဲ့ဇာတိတကျွန်တော်တို့ရဲ့ဇာတိစိတ်တဘောရဲ့အဖြစ်မှန်ကိုဖော်ပြထားတာဖြစ်ပါတယ်ယောမဝရစာခန်းကြီးသုံးပိုင်းငယ်30 78မှာကျမ်းသာလာဒီကဖြောင်းမတော်သူမရှိတင်ရောက်မြမရှိနားလေတော်သူမရှိဖရာသခင်ကိုရှာတော်သူမရှိလူအပေါင်းတို့ဒီလမ်းလွဲကြပြီတညီတညွတ်ဒီအတုံးမရတော်သူဖြစ်ကြပြီကောင်းသောခြင်းကိုကျင်တော်သူမရှိတင်ရောက်မြမရှိသူတို့ဤလေချောင်းဒီဖွင့်ထားသောသင်ချိုင်းတွင်ဖြစ်၏သူတို့ဒီရှာနှင့်လှည့်စားတတ်ကြ၏သူတို့နှုတ်ခမ်းအထဲမှာမွေဆိုးအစိတ်တောက်ရှိ၏သူတို့နှုတ်သည်ကြိမ်ဆဲသောစကားကြမ်းတမ်းသောစကားနှင့်ပြည့်ဝ၏သူတို့ခြေသည်လူအသက်ကိုတတ်ခြင်းကလှင်မြန်၏သူတို့သွားရလမ်း၌ပျက်စီးခြင်းဒုက္ခဆင်းရဲခြင်းရှိ၏ချမ်းသာလမ်းကိုသူတို့မသိကြဖျားသခင်ကိုကြောက်ရွံ့ရသောအကြောင်းသည်သူတို့မျက်စိ၌မထင်ဟုကြမ်းသာလာသည်တဲ့နော် တမချမ်းစာကဖရာသခင်ကိုကြောက်ရွံ့ခြင်းမရှိဘူးဖရာတရားမရှိတဲ့သူတွေရဲ့ဇရိတကိုအတိတ်လင်ဖော်ပြထားတယ်ကြောက်ရွံ့ရိုသေတဲ့စိတ်သဘောထားကိုပညတ်တော်ဆယ်ပါးကအလင်းပေးလမ်းပြပါတယ်ချစ်တယ်မိတ်ဆွေပေါင်းတို့ကြောက်ရွံ့ရိုသေတဲ့စိတ်သဘောထားမပါဘဲနဲ့မွေးဖွားလာကြတဲ့ကဘာလူသားတွေကိုပထမကောင်းကင်တမန်ကအနေတဆင့်ပထမဦးဆုံးတောင်းဆိုထားတဲ့အချက်ကတော့ဖရာသခင်ကိုကြောက်ရွံ့ရိုသေဖို့ဖြစ်ပါတယ်မိတ်ဆွေပညတ်တော်ဆယ်ပါးကတောင်းဆိုထားတဲ့အချက်နဲ့လည်းတူနေပါတယ်တရားဟောကြံခန်းကြီးလေးပိုင်းငယ်13မှာကြည့်လိုက်တဲ့အခါမှာထိုအခါထာဝရဘုရားကလူများတို့ကိုငါထံမှစုဝေးစေလောသူတို့သည်မြေကြီးပေါ်မှာအသက်ရှင်သမျှသောကာလပတ်လုံးငါကိုကြောက်ရွံ့၍သားမြေတို့အားသွန်သင်စေခြင်းကငါစကားကိုကြားစင်မည်ခုငါအားမိန့်တော်မူသည့်အတိုင်းသင်တို့သည်အနီးသို့ချစ်ကပ်၍တောင်ကြီးရင်း၌ရပ်နေကြ၏တောင်ထိပ်သည်မိုးကောင်းကင်အလယ်၌မီးလောင်လျက်မဲသောဆင်းမိုးတိမ်တိုက်ထူထပ်သောမှောင်ပိုင်းနှင့်ပြည့်စုံလေ၏ထာဝရဘုရားသည်လည်းမိတဲကသင်တို့အားမိမ့်မွတ်တော်မူ၏သင်တို့သည်တရံတော်ကိုမမြင်ရဘဲစကားတော်အတန်ကိုသာကြားရကြ၏သင်တို့ကျင့်စရာဖို့ငါထားတော်မူသောပရိညာတရားဒီဟူသောပညတ်တော်ဆယ်ပါးတို့ကိုမိမ့်မွဲ့၍ကြောက်ပြားနှစ်ပြားပေါ်၌ရေးထားတော်မူ၏ဆိုပြီးတော့နှုတ်ကပတ်တော်ကဖော်ပြထားတယ်။ဖျားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားကလူသားချင်းချင်းနဲ့ဆက်ဆံရေးကိုလည်းအရေးသွေးမြင့်မားစေပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့။ပညတ်တော်ဆယ်ပါးဟာဖျားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်သဘောထားကိုတွန်သင်ပေးပါတယ်။ပညတ်တော်ဆယ်ပါးကိုနာခံခြင်းအပြင်ဝမ်းမြောက်ခြင်းနဲ့ငြိမ်သက်ခြင်းကိုရရှိပါလိမ့်မယ်။ကြောင်းရွံ့ယိုတည်တဲ့စိတ်တဘောထားရရှိစေဖို့သားသမီးတွေကိုလည်းပဲတွန်သင်ပေးရပါမယ်။ဝိပုယကျမ်းခန်း19ပိုင်းငယ်14 32မှာနာပင်သောသူကိုမကြိမ်ဆဲရ။မျက်စိမမြင်သောသူရှေ့မှာထိမိ၍လဲเสียရမထရ။သင်ဘုရားသခင်ကိုကြောင်းရွံ့ရမည်။ငါသည်ထာဝရဖျားဖြစ်၏။သပင်ဖြူသောသူရှေ့မှထားရမည်။အသက်ကြီးသောသူ၏မျက်နာကိုယူသေးရမည်။သင်၏ဘုရားသခင်ကိုကြောက်ရွံ့ရမည်။ငါသည်ထာဝရဖျားဖြစ်၏။ဝိပုယကျမ်းခန်း25စက္ကန့်43ကိုကြည့်လိုက်တဲ့အခါမှာလည်းပဲသင်တို့သည်တယောက်ကိုတယောက်မငြင်းဆဲရ။သင်တို့၏ဘုရားသခင်ကိုကြောက်ရွံ့ရမည်။ငါသည်သင်တို့၏ဘုရားသခင်ထာဝရဖျားဖြစ်၏။သူကိုကြမ်းတမ်းစွာမစီရင်ရ။သင်၏ဘုရားသခင်ကိုကြောက်ရွံ့ရမည်တရားဟောကြံခိုင်းငါပိုက်ငယ်29မှာလဲသူတို့နှင့်သားမြေအစဉ်ဆက်တို့သည်ချမ်းသာရမည်အကြောင်းငါကိုကြောက်ရွံ့၍ငါပညာသမျှတို့ကိုအစဉ်စောက်ရှောက်သောစိတ်နှင့်ပြည့်စုံကြပါစေတော်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်သဘောထားဆိုတာကပညာတော်ဆယ်ပါးကိုနာခံတဲ့စွမ်းတတ္တိဖြစ်ပါတယ်ကျမ်းစာထဲမှာဘုရားသခင်ကိုကြောက်ရွံ့ယိုတည်တဲ့စိတ်တဘောနဲ့သက်ဆိုင်တဲ့အချိတ်အဆက်အားလုံးကတော့တရားတော်ကိုနာခံခြင်းစောင့်ထင်းခြင်းလိုက်လျှောက်ခြင်းတရားလမ်းမှမလွဲမသွေပဲလိုက်လျှောက်ရမယ့်သဘောထားတွေပဲဖြစ်ပါတယ်တရားဟောကြံခန်း၈ပိုင်းငယ်6မှာတို့ဖြစ်၍သင်ဘုရားသခင်ထာဝရဘုရားစင်ရတော်မူသောလမ်းသို့လိုက်၍ကိုယ်တော်ကိုကြောက်ရွံ့သည်ဖြင့်ပညတ်တော်တို့ကိုစောက်ရှောက်ရမည်။တရားဟောကြံခန်း30ပိုင်းငယ်23ကိုဆက်ကြည့်တဲ့အခါမှာလည်းပဲ"အိုးဣတိလအမျိုးသင်ဤဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့၍လမ်းတော်သို့လိုက်သွားခြင်းသင်ဤဘုရားသခင်ထာဝရဘုရားကိုစိတ်နှလုံးကျွင်းမဲ့ချစ်၍အမှုတော်ကိုစောင့်ရွက်ခြင်းသင်ဤအကျိုးကိုထောက်၍ယနေ့ငါဆင့်ဆိုသောထာဝရဘုရား၏ပညတ်တော်ကိုစောက်ရှောက်ခြင်းအမှုမှာတပါသင်ဘုရားသခင်ထာဝရဘုရားသည်အဘယ်အမှုကိုတောင်းတော်မူသည်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့တောင်းဆိုချက်ဟာယနေ့ကျွန်တော်အားလုံးကသူ့ရဲ့စကားကိုနားထောင်ပြီးတော့လိုက်လျှောက်ဖို့ဖြစ်တယ်။သူပေးခဲ့သောပညတ်တော်ဆယ်ပါးကိုလည်းပဲကောင်းကောင်းစောင့်သိရိုသေကြဖို့ရန်အတွက်ဘုရားကလိုလိုလားလားနဲ့ကျွန်တော်ကိုတောင်းဆိုတာဖြစ်တယ်။စာလံကျမ်းခန်းကြီး103ပိုင်းငယ်18မှာထာဝရဘုရား၏ကရုဏာတော်မူကားကြောင်းရွံ့သောသူတို့အပေါ်သို့ကာလအစဉ်ဆက်တက်ရောက်တတ်၏။ သစ္စာတော်ကိုစောင့်ရပညာတော်တို့ကိုကျင့်ခြင်းကတတိပြုသောသူတို့၏တားဆင်မြေဆက်တို့သည်ကုသလတရားတော်နှင့်ဆံရကြ၏ဆိုပြီးတော့ဖော်ပြထားတယ်ဒီနေ့ချစ်တဲ့မိတ်ဆွေများအားလုံးဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကချစ်တယ်ဘုရားကိုယုံကြည်တယ်ဘုရားကိုကိုးကွယ်တယ်ဆိုရင်ဘုရားရဲ့စကားကိုတသွေးမတိန်နားထောင်ရမှာဖြစ်တယ်ဘုရားရဲ့စကားကိုတသမိနေနားထောင်ခြင်းဟာကျွန်တော်သားစဉ်မြေးဆက်အတွက်တကယ်ကောင်းချိုးချမ်းသာကိုခံစားစံစားရမှာဖြစ်တယ်။ဘုရားသခင်ကငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏ဆိုပြီးတော့တမန်ကျမ်းစာထဲမှာအကျဉ်းချင်းဖော်ပြခဲ့တယ်။ကျွန်တော်တို့ဖတ်တိုင်းဖတ်တိုင်းသူ့ကိုထာဝရဘုရားဖြစ်တယ်ဆိုတာသိလာဖို့ရန်အတွက်ကျွန်တော်တို့ကိုတရားဟောချက်မဟုတ်ဘဲနဲ့တမန်ကျမ်းချက်ထဲမှာကြည့်လိုက်တဲ့အခါမှာအချင်းချင်းဖော်ပြခဲ့တယ်။ငါသည်တင်းဘုရားသခင်ထာဝရဘုရားဖြစ်တယ်ဆိုပြီးတော့အမြဲတမ်းဖော်ပြနေရခြင်းဟာသူ့သားလျင်ဘုရားဖြစ်တယ်။ဒါကြောင့်သူအားလို့ရှင်ငါသည်ထာဝရဘုရားဖြစ်တယ်ရိုးရိုးဘုရားလည်းမဟုတ်ဘူးထာဝရဘုရားဖြစ်တယ်လို့ဖော်ပြရတယ်။ဒါမှမဟုတ်တင်းဤဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့ရမယ်ငါသည်ထာဝရဘုရားဖြစ်တယ်။ဒီဘုရားသခင်ကမနေ့ရက်နေ့နောင်ကာလပြောင်းလဲခြင်းမရှိတဲ့ဘုရားထာဝရတည်ရှိတော်မူတဲ့ဘုရားအဲဒီထာဝရဘုရားသခင်ကသူ့ရဲ့သားသမီးတွေကသူ့ရဲ့အလိုတော်ကိုသူ့လိုက်လျှောက်ပြီးတော့သူ့ရဲ့စကားကိုနားထောင်ခြင်းအပြင်သူ့ကိုယုံကြည်ကိုးစားတဲ့သူတွေဖြစ်ဖို့ရန်အတွက်ဘုရားကလိုလားတယ်ဒါကြောင့်သူ့ရဲ့နောက်တော်သူ့လိုက်တဲ့သူတိုင်းဟာသူ့စကားကိုနားထောင်ပြီးတော့သူ့ပေးမဲ့ချမ်းသာကိုကျွန်တော်ရရှိဖို့ရန်အတွက်ဖြစ်တယ်ဒါကြောင့်ချစ်တဲ့မိတ်ဆွေများအားလုံးယနေ့နေရတဲ့တပတ်မှာကြားနိုင်ခဲ့ရသောသတင်းစကားအတိုင်းပဲကျွန်တော်အားလုံးကဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်မယ်ဆိုရင်ကျွန်တော်တို့ကဘယ်တော့မှအကျိုးမရောက်ပါဘူးကျွန်တော်ရဲ့အကျိုးသည်ကြီးလာပါ၏တဲ့လုံးဝကောင်းကျိုးချမ်းသာအပြည့်ဝခံစားဆန်းစားရမယ်ဘုရားကိုနားမထောင်ဘူးဘုရားသခင်ကိုမကူးကွယ်ဘူးဘုရားကိုစန့်ကျင်တဲ့သူတွေရဲ့အကျိုးကျေးဇူးကတော့အာမင်္ဂလာတွေဇက်တိုက်လိုက်လာပြီးတော့အသက်တာလည်းမရှိဘူးတဲ့ဒါဒီနေ့ကျွန်တော်ရဲ့အသက်တာမှာအချင်းပြီကျွန်တော်ဘဝကိုကောင်းဆုံးပြင်နိုင်ဖို့ရန်အတွက်ဒီသတင်းစကားကိုပေးလိုက်တာဖြစ်တယ်။ယနေ့ကစပြီးတော့ဘုရားသခင်ကိုယုံသေးပြီးတော့ဘုရားရဲ့စကားကိုနားထောင်ခြင်းအပြင်သင်တို့အားလုံးဘုရားကောင်းကြီးဖြတ်ဖြတ်ခံစားရပြီးတော့အမြဲတမ်းပဲစိတ်ချမ်းမြေ့ကြပါစေလို့ဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းကြီးပေးပါစေ။အာမင်။ဆံရများနေမတောက်တဲ့ချေခွဲလေကိုရရှိနေI'm not afraid to die.
ံသောတာရှင်များကိုမင်္ဂလာနေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။သောတာရှင်များရှင်ဝိညာဉ်စာပြေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခဘုံလန်းစာအုပ်မှာကဲတင်ချင်းစီမံကိန်းအပိုင်းနှစ်မှာသတင်းစကားလေးကိုကြားသိရမှာဖြစ်ပါတယ်။မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်ခွန်အားရယူကြပါစို့။မိတ်ဆွေများတို့စာရန်ရဲ့စုံစမ်းတွေးဆောင်မှုကြောင့်လူဟာကြဆုံးခဲ့ပါပြီ။ဖျားသခင်ဖန်ဆင်းတော်မူခဲ့တဲ့လောကကြီးဟာစိတ်မချမ်းသာမှုဖျားနာမှုတိတ်ဆုံးမှုတွေနဲ့တွေ့ကြုံရပါပြီ။အပြစ်ကဘာကြီးမှာပုပ်ပြက်တည်တတ်တဲ့သရဝါတွေနဲ့ပြေဝနေပါတယ်။အပြစ်ကျူးလွန်တဲ့သူတွေအတွက်လွမြောက်ရာလမ်းမရှိတာကိုသိရှိကြတဲ့အခါကောင်းငင်ပုံမှာဝမ်းနည်းပူဆွေးမှုတွေဖြစ်လာပါတယ်။အာရန်ရဲ့အိမ်တောင်တစ်ခုလုံးဟာတည်ရပါမယ်။စာရေးသူဆရာမကြီးအနေနဲ့နှစ်သက်ဖွယ်ဖြစ်တော်မူတဲ့သခင်ယေရှုကိုတွေ့မြင်ရပါတယ်။ကိုရောရဲ့မျက်နာတော်မှာထောက်ထားစာနာမှုဝမ်းနည်းဝယ်လက္ခဏာတွေကိုတွေ့ရှိရပါတယ်။မကြခင်အချိန်မှာခမဲတော်ကိုဖုံးလွှမ်းလက်အလုံးမတောက်ပထွန်းလင်းတဲ့အလင်းတရားကိုကိုရောချင်းကက်သွားတာကိုတွေ့ရပါတယ်။ကိုရောရှင်ဟာခမဲတော်နဲ့အတူရင်းနှီးစွာဆွေးနွေးတိုင်ပင်နေတာဖြစ်ကြောင်းစာရေးသူနဲ့အတူရှိနေတဲ့ကောင်းငင်တမန်ကပြောပြပါဗါးသခင်ယေရှုဟာခမဲတော်နဲ့ယဉ်ကျေးစွာဆွေးနွေးတိုင်ပင်နေစဉ်ကောင်းငင်တမန်တို့ရဲ့စိုးရိမ်ပူပန်မှုလက္ခဏာတွေကပြင်းထန်လာတယ်လို့ထင်ရပါတယ်။သုံးချိန်တိုင်းတိုင်းကိုရောဟာခမဲတော်ပတ်လည်ရှိဘုံတော်ရောင်ချီနဲ့ဖုံလွှမ်းသွားပါတယ်။တတိယချိန်မှာတော့ကိုရောဟာခမဲတော်ထံကနေထွက်လာတဲ့အတွက်ကိုရောရဲ့ပုံသဏ္ဍာန်တော်ကိုမြင်နိုင်ပါတယ်။ကိုရောရဲ့မျက်နှာတော်ကတီးကြီးလျက်နေပါတယ်။ရှုပ်ထွေးမှုယုံမားမှုပေါင်းနဲ့ကင်းစင်ပြီးကောင်းချိုးပြုတဲ့သဘောနှစ်သက်ဖွယ်သဘောတွေနဲ့တောက်ပါနေပါတယ်။ကိုရောရဲ့ဘုံတော်ကိုစကားအဖြစ်ဖော်ပြဖို့မစွမ်းဆောင်နိုင်ပါဘူး။အဲ့ဒီနောက်မှာတော့ကိုရောဟာပျောက်ဆုံးနေတဲ့လူတွေအတွက်လူမြောက်ရာလမ်းကိုစီမံပြီးပြီဆိုတာကောင်းကင်ဘုရားအပေါင်းကိုရှင်းပြတော်မူပါတယ်။ကိုရောဟာခမဲတော်ကိုတောင်းပန်လျှောက်ထားပြီးမိမိအဖြစ်အပြစ်လွတ်ခွင့်ရဖို့မိမိအသွေးတော်အဖြစ်အပြစ်သားတွေကိုကယ်တင်ဖို့တည်တံခံယူဖို့ဆုံးဖြတ်ခဲ့ကြောင်းပြောပြတော်မူပါတယ်။ကိုရောရှင်ကိုရောတိုင်ဖရာသခင်ရဲ့ပြည့်ညတ်တော်ကိုရောရှင်ကိုရောတိုင်ဖရာသခင်ရဲ့ပြည့်ညတ်တော်ကိုလိုက်နာဆောင်ရှောက်ခြင်းအပြင်လူတွေဟာဖရာသခင်ရဲ့ကျေးဇူးကုနာတော်ကိုခံရဖို့ဖြစ်ပါတယ်။ဈာမသာလှပတင့်တယ်တဲ့ဥယင်တဲကိုတဖန်ဝင်ရောက်ပြီးအသက်ပင်ရဲ့အသီးကိုစားခွင့်ရနိုင်မယ်ဆိုပြီးကိုရောကကောင်းငင်တမန်တွေကိုပြောပြတော်မူပါတယ်။မိတ်ဆွေများတို့အဖခမဲတော်ရဲ့တပါးရီသောသားတော်ယေရှုရှင်ဟာအပြစ်နှုန်တွင်ကြာရောက်နေတဲ့လူသားတွေကိုကယ်တင်ဖို့ခမဲတော်နဲ့ဆွေးနွေးတိုင်ပင်ညှိနှိုင်းတော်မူပါတယ်။လူသားတွေကိုကယ်တင်ဖို့ကယ်တင်ခြင်းစီမံကိန်းကိုချမှတ်တော်မူခဲ့ပါတယ်။ကိုရောရဲ့မေတ္တာတော်ဟာကြီးမြတ်တော်မူပါတယ်။မိတ်ဆွေများတို့ကျမတို့ရဲ့အသက်တာမှာကိုရောရဲ့မေတ္တာကိုရည်တွက်ကြီးမွန်ရင်ကျေးဇူးတော်အပေါင်းကိုချီးမွမ်းကြပါစို့။ ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ